တော်လာတန်ပြပြသွားတာပါရှင်ဒီကနေ့ကြာသာပတေးနေ့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တင်းထန်တဲ့ဆွဆဲချက်တွေကိုအမေရိကန်ဘက်ကအမြဲပဲစိုးရိမ်မကင်းဖြစ်နေကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက VOE ကိုပြောပါရယ်လူခွင့်ရေးကောင်စီအဖွဲ့ဝင်48နိုင်ငံထဲမှပါဝင်နေတဲ့အမေရိကန်ကသူတို့ရဲ့ဒီသဘောထားနဲ့ပတ်သက်လို့ VOA ကိုစတင်ပြီးအခုလိုပြောပါရစေ
We have consistently expressed serious concern about allegations.
ထိုင်းပြည်နယ်မှာနေနေရှင်းလင်းရေးစစ်ဆင်ရေးကာလအတွင်းလုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာမွတ်စလင်တွေကိုညှဉ်းပန်းနှိပ်စက်တာအပါအဝင်ပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေအပေါ်မှာ American ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းအမြဲပဲထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ထုတ်ပြန်ခဲ့တဲ့ကြားဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုလိုက်နာအကောင့်ထဲပေါ်ရမှာဖြစ်တယ်လို့မြမအစိုးရကတုံ့ပြန်ပြောကြားချက်ကိုအမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။အဲ့ဒီအကြံပြုချက်ထဲမှာလည်းပါနေတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအထောက်ပံ့အကူအညီတွေပုံမှန်အတိုင်းခွင့်ပြုဖို့နဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့မြမအစိုးရကိုအမေရိကန်ကဆက်ပြီးတောင်းဆိုပါတယ်
လူခွင့်ရေးကောင်စီညီလာခံမှာဒီနေ့မြမအရေးဆုံးဖြတ်ချက်ဟာအရင်လိုမဟုတ်ပဲမြမအစိုးရပါဝင်အဖွဲ့ဝင်နိုင်ငံတွေကြားမှာအကျင့်အင်တွေအပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့မြမလူခွင့်ရေးအခြေအနေကိုစောင့်ကြည့်နေတဲ့နယူးယောက်ခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams ကအခုလိုသုံးသပ်ပါတယ်
It's because the European Union which is the lead sponsor for the resolution and other countries that support the resolution are hoping that the Burmese government
ဆုံးဖြတ်ချက်မူရန်ကိုဥရောပသမဂ္ဂကဥဆောင်ရေးဆွဲပြီးအခြားနိုင်ငံတွေကလည်းထောက်ခံထားကြပါတယ်။မြန်မာအစိုးရဘက်ကတရားဝင်ကန့်ကွက်ပြောဆိုတာမျိုးမရှိဘဲဒီဆုံးဖြတ်ချက်မှာပါတဲ့အတုံးနှုံးတွေကိုသဘောတူဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။အဖွဲ့ဝင်နိုင်ငံတွေဘက်ကလည်းမြန်မာအစိုးရရဲ့ဆုံးဖြတ်ချက်ကိုစောင့်နေကြပါတယ်။
တကယ်လို့မဲခွဲဆုံးဖြတ်မယ်ဆိုရင်ဆုံးဖြတ်ချက်ကိုအတည်ပြုမဲ့အလားအလာနဲ့ပတ်သက်လို့မြင်ကြည့်တော့
A lot of countries even on the UN Human Rights Council are not respecting human rights at home and don't like the UN getting involved in human rights issues. So there are some countries like China
လူခွင့်ရေးကောင်စီအပါအဝင်နိုင်ငံအများစုဟာသူတို့တိုင်းပြည်အတွင်းမှာလူခွင့်ရေးနဲ့ပတ်သက်ပြီးလေးစားမှုမရှိသလိုလူခွင့်ရေးကိစ္စရပ်တွေမှာကုလသမဂ္ဂကပါဝင်တဲ့အခန့်ကဏ္ဍကိုလည်းကြိုက်နှစ်သက်ခြင်းမရှိပါဘူးတရုတ်လိုမျိုးနိုင်ငံတချို့ကနေနိုင်ငံချင်းအလိုက်ချမှတ်တဲ့ဆုံးဖြတ်ချက်တွေကိုမကြခဏကန့်ကွက်ကြပါတယ်။ဒါပေမဲ့ကာယကံရှင်နိုင်ငံကကန့်ကွက်မှုမရှိဘူးဆိုရင်အဲ့ဒီနိုင်ငံတွေကလည်းကန့်ကွက်လို့တော့မရှိပါဘူး။တကယ်လို့အဲ့ဒီနိုင်ငံကကန့်ကွက်မယ်ဆိုရင်တရုတ်၊ကျူးဘားနဲ့ရုရှားနိုင်ငံတွေကအစင်တစိုက်လိုက်ပြီးကန့်ကွက်ပါတယ်။မွတ်စလင်နိုင်ငံတချို့ကလည်းမကြခဏအဲ့ဒီလိုမျိုးလုပ်ပါတယ်။ဒါပေမဲ့အခုမြမအရေးဆုံးဖြတ်ချက်မှာအဓိကကိစ္စကရိုဟင်ဂျာဖြစ်နေတော့အီဂျစ်၊ပါကစ္စတန်၊အင်ဒိုနီးရှားမလေးရှားနဲ့တခြားနိုင်ငံတွေကဘလို့ရက်တည်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။သူတို့နိုင်ငံတွေမှာပြည်သူတွေကိုယ်တိုင်ရိုဟင်ဂျာကိစ္စကိုစာနာထောက်ထားတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။တစ်ဖက်မှာလည်းသူတို့နိုင်ငံသားရေးမူဝါဒအရဒီဆုံးဖြတ်ချက်ကိုဆန့်ကျင်ကန့်ကွက်နိုင်ပါတယ်
။ဒါ့အပြင်မြန်မာအစိုးရဘက်ကအဓိကကန့်ကွက်ခဲ့တဲ့ COI ခေါ်နိုင်ငံတကာစုံစမ်းရေးအဖွဲ့အမည်နဲ့ပတ်သက်လို့အခုဆုံးဖြတ်ချက်မူကြမ်းမှာအမည်ပြောင်းလဲပြီးဖော်ပြခဲ့တဲ့အကြောင်း Brad Adams ကအခုလိုပြောပါတယ
် Commission inquiry is stronger language and it has a status inside the United Nations
Commission of Inquiry ခေါ်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဆိုတာကတော့ပိုပြီးပြင်းထန်ပါတယ်ပြင်းပနေချက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးဝါးဝါးဖြစ်နေတဲ့နိုင်ငံတွေကိုတွားရောက်စုံစမ်းလေ့လာတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ COI ကိုတုံးတဲ့ကိစ္စကိုအပြင်းထန်ကန့်ကွက်ထားပါတယ်။ဒါကြောင့်နိုင်ငံတကာကိုယ်စားလှယ်တချို့ကနေအတုံးအနှုံပြောင်းပြီးတုံးဖို့ကြားဝင်ညှိပေးခဲ့ပါတယ်။အခုဆုံးဖြတ်ချက်မူကြမ်းထဲမှာတော့ COI အစား International Fact Finding Commission နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဆိုပြီးတုံးထားပါတယ်။ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖြစ်ဖို့ပါပဲ။ပြီးတော့ဘယ်အဖွဲ့ပဲဖြစ်ဖြစ်သူတို့တွေးရှိလာမယ့်အထောက်အထားအချက်အလက်တွေကိုမြမအစိုးရကိုဖြေကိုဖြေရှင်းရမှာဖြစ်ပါတယ
်ဒီကနေ့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်မယ်ဆိုရင်လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံ48နိုင်ငံကသာမဲပေးခွင့်ရမှာဖြစ်ပါတယ်အဲ့ဒီလိုဆုံးဖြတ်ရမှာဘီရိုအာနာ၃ပိုင်ခွင့်မရှိဘဲအားလုံးသဘောတူညီချက်ဒါမှမဟုတ်မြမဘက်ကကန့်ကွက်ပြီးမဲခွဲဆုံးဖြတ်ခြင်းလို့ပြောလာတယ်ဆိုရင်တော့မဲခွဲဆုံးဖြတ်ပြီးအတည်ပြုကြမှာဖြစ်ပါတယ်ရှင်